အာရှဒေသမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ဒုက္ခသည်နဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရသူအများဆုံးနိုင်ငံဟာမြန်မာဖြစ်တယ်လို့ UNHCR ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ကမ္ဘာလုံးအတိုင်းအတာအရအတင်းအဓမ္မအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေရဲ့ပြဿနာဟာအလွန်ဆိုးရင်စရာအခြေအနေရောက်နေပြီလို့လည်း UNHCR ရဲ့ပြောခွင့်ရက VOA ကိုပြောပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့သတင်းအပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးမှာပါ။
မနေ့ကထုတ်ပြန်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့2014ခုနှစ်နှစ်လည်အစီရင်ခံစာမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်ဥယျာဉ်စည်ရင်အသစ် 5.5 တန်းရှိနေပါတယ်။အဲ့ဒီထဲမှာ 1.4 တန်းလောက်ပဲနေဆက်တွေကိုဖျက်ကျော်ပြီးအိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်တွေအဖြစ်ခိုလုံခွင့်ရခဲ့ကြပြီးတော့ကျန်တဲ့အရေးအတွက်တွေကတော့သူတို့ပြည်တွင်းထဲမှာပဲထွက်ပြေးတင်းရှောင်နေကြရတယ်လို့ဆိုပါတယ်။ဒါအပြင်အာရှဒေသအတွင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေရဲ့ပြဿနာအထင်ရှားရှိနေစေနိုင်ငံတွေထဲမှာပါကစ္စတန်နဲ့မြန်မာပါဝင်တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards က VOA ကိုပြောပါတယ်
In Asia, you still have very significant.
Ashama Afghan being, Duka the Net Oin so called to Biniadu, Miazo Nangaha, Yamanangan Pibare, to the Pien, Pirinema Oin so called to Biniadu, Rie Petana, Tinsha, Shinizeva, Tajam Yamaha, Tita Rima, Suing as own Nangan Pibare.
Afghanistan Nangan Chini Masuile, Ainichin Pakistan Nangama Shinide, Afghan Duka de, Tit Tatama Chaltan Jor Shibi, Daha. ကမ္ဘာမှာဒုက္ခသည်အများဆုံးလက်ခံထားတဲ့နိုင်ငံဖြစ်တယ်လို့လဲ UNHCR အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အရေးအတွက်နဲ့ပတ်သက်လို့တော့ Mr. Edwards ကအခုလိုပြောပြပါတယ်
။ Internal displacement numbers in Myanmar and there you have a total of about
300,000 people. ပြည်နယ်မှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ3,000ကျော်အရေးအတွက်ပါဝင်ပါတယ်။တိုင်းပြည်ရဲ့ပြည်ပမှာရှိတဲ့ဒုက္ခသည်အရေးအတွက် 4,800 ကျော်လည်းရှိပါတယ်။မနေ့ကစလို့အဲ့ဒီအရေးအတွက်ဟာတိုးလာခဲ့ပါတယ်။ဘင်္ဂါပင်လယ်အော်ကနေထိုင်းမလေးရှားစတဲ့အရှိတောင်အရှနိုင်ငံတွေဘက်ကိုထွက်ပြေးခေါ်လွန်လာတဲ့အရေးအတွက်တိုးလာတာကျွန်တော်တို့တွေ့ရပါတယ်။သူတို့တွေကအသက်အန္တရာယ်ဆိုရင်ရတဲ့အကြမ်းဖက်ပြစ်ပခတွေညှဉ်းပန်းနှိပ်စက်ခံရတာတွေကနေလွတ်မြောက်ဖို့ထွက်ပြေးလာသူတွေဖြစ်ပါတယ်
။မြန်မာနိုင်ငံကကချင်ပြည်နယ်ဘက်မှာလည်းစစ်ကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေဆိုးရွားနေစေပဲလို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင် Alliance ဥက္ကဋ္ဌ Gam San က VOE ကိုပြောပါတယ်။
အေးချမ်းတဲ့ရာသီရောက်လာတယ်ဆိုတော့ဒီမြောက်ပိုင်းမှာကျတဲ့ကချင် IDP camp တွေကအများကြီးပိုဆိုးလာတာနှင်းတော်တွေမှာခြောင်သိမ်းနေရတဲ့လူတွေရှိလို့ဒီချို့ camp တွေကရှိပြီးသား camp တွေချို့ဒီ Jayang camp တို့ဆိုရင်ငကိုရရှိတဲ့ camp တွေကနိုင်ငံတကာအကူအညီထောက်ပံ့တာတွေကျတော့ကရောအနေငယ်ရှိလာတဲ့အတွက်ကြောင့်ပိုဆိုးရွာလာတော့ကျွန်တော်မြင်တွေ့ရတယ်။ဒီလို November 19ရက်နေ့ကနေပြီးတော့ပြင်းမာလာတဲ့သဘောတဘာဝရှိအစိုးရရဲ့ပြစ်ခတ်မှုကဒီန်တခါဆိုရင်ဒီ IDB camp တွေမှာအနည်းအားဖြင့်မှာကြာတာကျွန်တော်တွေ့နေရပါတော့။အဲ့လိုဆိုတော့ပို့ပြီးမှစိုးရင်ရတဲ့အခြေအနေကိုရောက်နေတယ်ဆိုကျွန်တော်တွေ့ရှိရပါတယ
်။ UNHCR ပြောခွင့်ရပုဂ္ဂိုလ်ကလည်းတကဘာလုံးမှာရှိနေတဲ့အတင်းအဓမ္မအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့ပြဿနာဟာအလွန်စိုးရိမ်စရာဖြစ်နေတာကြောင့်အခုလိုအစီရင်ခံစာထုတ်ပြန်လိုက်ရတာဖြစ်တယ်လို့ VOA ကပြောပါတယ
်။ Now the reason these numbers are so worrying is if you think of the current situation in the world with so many people
who are dying from COVID and who are in quarantine with people who are in the country of Spain and the people who are dying from COVID are coming to us. ဒီရေအတွက်ဟာပြိပခဖြစ်နေတဲ့နေရာတွေမှာလူတွေဘလောက်အထိဒုက္ခရောက်ခံစားနေရတယ်လဲဆိုတာကိုထင်ဟပ်စေပါရဲ။ဒါကြောင့်တကယ်ကိုစိုးရင်စရာအခြေအနေရောက်နေပါဗျ
။ UNHCR ရဲ့အစီရင်ခံစာအရကမ္ဘာမှာဆီးရီးယားဒုက္ခသည်ဥယျာဉ်အများဆုံးဖြစ်ပြီးအခုဆိုရင်စုစုပေါင်း10သန်းနီးပါးလောက်ရှိနေပြီးဆက်ပြီးတော့လည်းဒုက္ခသည်ဥယျာဉ်တိုးလာနေတယ်လို့ဆိုပါရဲ။ဒုတိယအများဆုံးဒုက္ခသည်ဥယျာဉ်ကတော့အာဖဂန်နစ္စတန်ဖြစ်ပါတယ်။ဒါအပြင် UNHCR အနေနဲ့အစိုးရအဆုံးနဲ့ဒုက္ခသည်ဥယျာဉ်အများဆုံးမူလ6နိုင်ငံထဲမှာမြန်မာအပါအဝင်ဆိုမာလီယာ၊ဆူဒန်၊တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတို့လည်းပါဝင်ပါတယ်။လက်ရှိတကမ္ဘာလုံးမှာ UNHCR အနေနဲ့အသိမှတ်ပြုလက်ခံကူညီနေတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအပါအဝင်ဒုက္ခသည်ဥယျာဉ်နဲ့နိုင်ငံရေးခိုလုံခွင့်တောင်းခံထားသူဥယျာဉ်စုစုပေါင်း46သန်းလောက်ရှိတယ်လို့လည်း UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Edwards က VOA ကိုပြောပါတယ်ရှင်။